စကိုင်းတိုင်းချောင်းမြို့နယ်တောချောင်းလေးကျေးရွာကိုစစ်ကောင်စီတပ်တွေကပရဟိတလူမှုရေးအသင်းကားတွေနဲ့ဝင်ရောက်လာပြီးရွာသားတွေကိုလာရောက်ဖမ်းဆီးပြီးရိုက်နှက်တာအပြင်ငွေကြေးတွေကိုယူသွားတယ်ဆိုပြီးစကိုင်းတိုင်းအမြင့်တိုက်နယ်ရဲ့တပိတ်ကောင်းဆောင်ကိုဖြိုးဝေကအခုလိုပြောပြပါတယ်
။အနည်းကညနေ3နာရီခွဲလောက်ဖြစ်မယ်လေ
။ဟုတ်ကဲ့
။ဟိုပေါ့စစ်ကောင်စီတပ်တွေကဒီတောချောင်းလေးကျေးရွာကိုဝင်လာတယ်သူတို့ကဖုန်ကြီးကြောင်ကားတွေလည်းတုံးလာတယ်နောက်ကြတော့ကျမ်းမာရေးကားတွေလည်းတုံးလာဟိုသူတို့ပထမဆုံးအိတ်ကားနဲ့ဝင်လာတယ်ဝင်လာပြီးတော့အဲ့မဲ့တောချောင်းလေးရွာတယ်ဝင်ဝင်ချင်းတနက်တွေပြစ်ဖောက်ပလိုက်တယ်အဲ့တော့ဖောက်ပြီးတော့ဟိုပေါ့နော်ပထမဆုံးရွာအဝင်ကကိုင်းရဆိုင်ကိုဝင်တယ်ရွာဝင်မှာကိုင်းရဆိုင်ဥရှိမက်ဆိုတဲ့လူကိုတိတလားဆိုပြီးတော့မီးတယ်အဲ့နဲ့ကိုင်းရဆိုင်ပိုင်ရှင်ကပေါ့နော်ကိုနဂါဆိုတဲ့ကိုင်းရဆိုင်ပိုင်ရှင်ကမတိဘူးလို့ပြောတဲ့အတော့သူတို့ကိုလင်ရမလားဆိုပြီးတော့ကိုနဂါဆိုတဲ့လူကိုနောက်ပြန်ပါပေါ့လက်ထိတ်ခတ်လိုက်တယ်လက်ထိတ်ခတ်ပြီးတော့တန်တုတ်တွေနဲ့ပိတ်ရိုက်တယ်လို့ပြောတယ်အဲရောမြောက်ပိုင်းကအိတ်အိမ်ကိုဝင်တယ်ဝင်ပြီးတော့ဆိုင်ကယ်သုံးစီးယူတယ်မြောက်ပိုင်းကဥပုသွင်းဆိုတဲ့အိမ်ကိုလည်းဝင်တယ်ဝင်ပြီးတော့အဲ့အိမ်ကတော့ပတ်စံ15ဘိန်းပါသွားတယ်ပြောတယ်နောက်ထပ်တဲ့အိမ်ကကြတော့စကားရောင်းမိကသာပတ်စံသိန်းအစိတ်ပါသွားတယ်လို့ပြောတယ်ဗျဟိုဒီကောင်လေးကဟိုအလင်းငါရုပ်ပြရဟိုယူနီပိုပေါ့ဗျာစစ်ကားတွေနဲ့မဝင်ဘဲနဲ့ဟိုပါပေါ့နာကြီးကားတွေအခုဖုန်ကြောင်ကားတွေနဲ့ဝင်လာတဲ့အတွက်လူတွေလည်းအလင်းငါကြီးသွားတော့ဘာမှယူချင်းဒီကိမရပဲနဲ့ကိုဒီတိုင်းခြေရင်ပြေးကြတဲ့ဟိုသဘောဖြစ်ပါလေဗ
ျဒါအပြင်စစ်ကောင်စီတပ်တွေဟာသူတို့ရှာနေတဲ့အကူကိုမတွေ့တဲ့အတွက်မြမဖြစ်သူကိုဖမ်းဆီးသွားခဲ့တယ်လို့လည်းကိုဖြိုးဝေကပြောပြပါတယ
်ရွာသား၃ယောက်ဖမ်းခံရတယ်ဗျအနောက်တောင်တောင်းကအဲ့မဲ့အိမ်တဲ့အိမ်မှာသူ့အကူကိုမတွေ့တဲ့အတွက်မြမဖြစ်သူဣတနာဖြိုးပေါ့နော်ဣတနာဖြိုးကအသက်25နှစ်အကူ PDF ထဲမှာဆိုပြီးတော့ဟိုဗဒလန်သတင်းပေးကြောင်းသတင်းပေးမှုကြောင်းလို့ထင်ပါတယ်ဒီဒီအနေဟွာလုပ်တယ်ဆိုပြီးတော့အဲ့မှာသူ့အကိုလာရှာတယ်တဲ့အကိုမတွေ့တဲ့အတွက်ညီမကိုဖမ်းသွားတယ်ပေါ့နော်ဖမ်းသွားပြီးတော့အကိုနဲ့လာလဲလဲပါဆိုပြီးပြောသွားတယ်ဖမ်းခံရတဲ့ဟိုဤတန်နာဖြူရဲ့အကိုကလည်း PDF တရားမဟုတ်ပါဘူးကြာတကယ်တော့ဒါဒလန်ကြောက်ချမှုကြောင့်ဖမ်းခံရတယ်ဆိုတော့ကျွန်တော်မြင်ပါတယ်သူညီမကိုဖမ်းသွားတယ
်ဖမ်းဆီးခံလာရတဲ့မတ်ဤတန်နာဖြူမိသားစုကတော့သူတို့ဟာတောင်သူမိသားစုဖြစ်ပြီးစစ်ကောင်စီကဆွဆွဲတာမဟုတ်မှန်ကြောင်းလာဖမ်းချိန်မှာတောင်ရဲသွားနေတာကြောင့်မမိခဲ့တဲ့အတွက်ညီမဖြစ်သူကိုဖမ်းဆီးသွားပြီးချောင်းဦးရဲစခန်းမှာချုပ်နှောင်ထားတဲ့သူတိရကြောင်ပြောပြပါရယ်စစ်ကောင်စီတပ်တွေဟာတောချောင်းလေးကျေးရွာနဲ့နီးတဲ့အမြင့်တိုက်နယ်တပိတ်ကောင်းဆောင်ဖြစ်တဲ့သူရဲ့အိမ်ကိုလည်းဝင်ရောက်ရှာဖွေတာမျိုးတွေလုပ်ခဲ့တာရှိကြောင်းစစ်ကောင်စီကသူ့ကိုလိုက်လံရှာဖွေနေလို့တင်းရှောင်နေရတဲ့ကိုဖြိုးဝေကပြောပြပါရယ်အခုဆိုရင်မွန်ပြည်နယ်ဘီလင်းဘက်မှာလည်းရာဘာချန်လို့သမားတွေကိုရိုက်နှက်ဖမ်းဆီးပြီး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလူတွေဖြစ်ဆွဆွဲတာတွေရှိတယ်ဆိုပြီးဒေသခံတွေကပြောပါရယ်စစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်းမှာလူ1000ကျော်တပ်ဖြတ်ခံရပြီးလူ9000ကျော်ကတော့အကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AAPP ကလည်းပြောဆိုထားပါရယ်ရှင်